မြန်မာနိုင်ငံအတွင်းမှာအလုတ်ကန်ရှားပါမှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မြန်မာစစ်ကောင်စီတပ်တွေကဖမ်းဆီးမှုတွေဖိနှိပ်မှုတွေပုံမတွင်းမြင်လာနေတာကြောင့်ထိုင်းမြန်မာနယ်စပ်တွေကနေတဆင့်အရင်နာချင်းထိုင်းနိုင်ငံတဲကိုမြန်မာတွေအစုလိုက်အပြုတ်လိုက်ခိုးဝင်လာနေပါတယ်ဒီသတင်းကိုကျွန်မမအေးမှာပြောပြပေးမှာပါထိုင်းနိုင်ငံကန်ချနာပူရီပြည်နယ်ဘန်ကောက်အမှတ်၄ကျေးရွာအုပ် ဖမ်းဆီးခဲ့ကြောင်းနေကြားဆောင်ရဲမှုခလန်ပုတ်စင်ကထုတ်ဖော်ပြောဆိုသွားပါတယ်။ထိုက်တောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကလည်းအစုအဝေးနဲ့ခိုးဝင်လာတာတွေများနေကြောင်းထိုက်တောင်ပိုင်းမှာခိုးဝင်လာသူတွေဒီရက်ပိုင်းတွင်မှ200ကျော်လောက်ရှိနေပြီဖြစ်ကြောင်းပြောဆိုသွားပါတယ်။
ကျန်တာပဒီနေ့ကအဲ့ဒါလည်းအရိခံနာကိုဒီအပိုင်းမှာပဲအားလုံးပေါ့အဲ့ဒီ52နှစ်ရောက်အဲ့ဒါလည်းထပ်မိရဟုတ်တယ်အဲ့တော့ဒီ5ရက်မှာ200ကျော်သွားပြီပေါ့
အလားတူဒီအပိုင်းမှာပဲထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မြို့နယ်မဲပကျေးရွာအုပ်စုအတွင်းမှာလည်းတရားမဝင်မြန်မာနိုင်ငံသား40ခိုးဝင်လာတာကိုကျေးရွာတကြီးနဲ့ရဲတပ်ဖွဲ့ဝင်တွေကတွားရောက်ဖမ်းဆီးခဲ့ပါတယ်မဲပကျေးရွာတကြီးကတော့အခုလိုပြောဆိုသွားပါတယ
်ဘော်ဒီလောက်ဆော့ဆိုတော့ ਨਾ ပါခေါခါမတင်းแล้วก็ผมก็ขยายผลครับตามมาถึงที่เนี่ยครับที่เขาข้ามมากระเป๋าอะไรเขาก็ยังไม่ได้เอาไปก็ยัง
အခုလိုမျိုးအုပ်စုလိုက်အလုံးရင်းနဲ့ဝင်ရောက်လာနေတာဟာမြန်မာနိုင်ငံအတွင်းအလုတ်ကိုင်ရှားပါမှုတွေနဲ့နေရေးပုံမကြက်တဲလာလို့ဝင်ရောက်လာနေကြတာဖြစ်တယ်ဆိုပြီးသိရပါတယ်အများစုဟာပွဲစားတွေနဲ့ဆက်သွယ်ပြီးလာကြတာများပြီးပွဲစားတွေကလူမနေတဲ့တောင်ယာတဲတွေတက်တော်တွေထဲမှာခိုးဝင်လာသူတွေကိုထားပြီးမှထိုင်းနိုင်ငံအတွင်းပိုင်းကိုလူပုံကူးဖို့အတွက်လုပ်ကြတာဖြစ်ပါတယ်ထိုင်းနိုင်ငံအတွင်းမှာတော့ကိုဗစ် -19 ကပ်ရောဂါထိန်းချုပ်နိုင်အောင်နေဆက်အဝင်အထွက်တွေကိုတင်းတင်းကြပ်ကြပ်ပိတ်ပင်ထားပေမဲ့နေဆက်တလျှောက်ကလုံခြုံရေးအားနည်းတဲ့ခိုးလန်းတွေကနေမြန်မာနိုင်ငံသားတွေဝင်ရောက်လာနေကြတာပါဆိုပြီးပြောဆိုသွားပါတယ်ခိုးဝင်လာသူအများစုကိုတော့တောတောင်တွေထဲမှာလူပွဲစားတွေကထားခဲ့တာကြောင့်၃-၄ရက်ကြာအစာရေစာပြတ်လတ်နေတာကိုတွေ့ရကြောင်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်။